အိန္ဒိယနိုင်ငံရဲ့မြို့တော်နယူးဒေလီမှာတခုတင်းငွေတွေကစာလို့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုကာကွယ်ထိန်းချုပ်ရေးအတွက်ဝန်ကြီးနရင်ဒရာမိုဒီကတိုက်တွန်းခဲ့ပြီးတဲ့နောက်14နာရီကာဖျူးအမိန်ထုတ်လိုက်တာကြောင့်ပုံမှန်အားဖြင့်လူတွေပြစ်ကျက်ဆူညံနေလေးရှိတဲ့လမ်းတွေဟာတိတ်ဆိတ်ပြီးအသွားအလာမရှိသလောက်ဖြစ်နေပါတယ်ရထားလမ်းတွေပိတ်ထားသလိုလူတွေကိုလည်းလမ်းလျှောက်ဖို့ဖိအားပေးတိုက်တွန်းထားပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာဝန်ကြီးချုပ်မိုဒီကအိန္ဒိယပြည်သူတွေအိမ်ထဲမှာပဲနေကြဖို့ပြောထားပေမဲ့ညနေ9နာရီမှာတော့ဝရန်ဒါတွေမှာထွက်ပြီးကျန်းမာရေးဝန်ထမ်းတွေကိုအားပေးကြဖို့တော့တိုက်တွန်းခဲ့တာပါဆေးရုံလိုမရှိမဖြစ်ဌာနမျိုးကလွဲလို့လုပ်ငန်းတွေအလုံးတနည်းနည်းမှာရပ်နာကြမယ်လို့ယူဆရပါတယ်အိန္ဒိယနိုင်ငံမှာအသက်ရှူလမ်းကြောင်းဆိုင်ရာယောဂဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ COVID-19 ယောဂရတဲ့လူနာပေါင်း296ရောက်လောက်ရှိပြီးသေဆုံးသူ4ဦးရှိခဲ့တဲ့အကြောင်းနဲ့အလုံးဟာနိုင်ငံခြားခရီးထွက်ခဲ့သူတွေဖြစ်တဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အဲ့ဒီထဲမှာ23ယောက်ကပြန်လည်ကျန်းမာလာပြီလို့လည်းဆိုပါတယ်။ကူးစက်ခံရသူအများစုကဖျားတာနဲ့ချောင်းဆိုးတာလို့သိပ်မပြင်းထန်တဲ့အတော်အသင့်ယောဂလက္ခဏာတွေပြခဲ့ပါတယ်။တချို့အထူးသဖြင့်ဒီအသက်ကျွယ်အသက်အရွယ်ကြီးသူတွေနဲ့ကျန်းမာရေးချို့တဲ့သူတွေအတွက်တော့ဒီယောဂပိုးချောင်းအဆုတ်ရောင်ယောဂအပါအဝင်ဝေဒနာကိုအပြင်းထန်ခံစားကြရနိုင်ပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့ထုတ်ပြန်ချက်အရကူးစက်ခံရမှုသိပ်မပြင်းထန်ရင်သတင်းနှစ်ပတ်အတွင်းပြန်ပြီးတော့နလန်ထူလာနိုင်ပါတယ်။ပြင်းထန်သူတွေအတွက်ကတော့သတင်းသုံးပတ်ကနေတစ်လခွဲလောက်ထိဒီအကြမ်းနိုင်တယ်လို့ဖော်ပြထားပါတယ်။ဒီကမ္ဘာလုံးမှာဗိုင်းရပ်စ်ကူးစက်သူ3,000ကျော်ရှိပြီးတော့13,000ကျော်သေဆုံးခဲ့ပြီးဖြစ်ပါတယ်ရှင်။